ဂျာမီဂျူလူယောဂပွဲမှာလက်ရှိဦးနေချုပ်အင်္ဂလာမာကဲဟာ၄ချိန်မြောက်တက်တန်းအတွက်တက်ပြီးအနိုင်ရသွားပါတယ်။လွန်ခဲ့တဲ့3လမှာမဲဆယ်စီယုံပွဲတွေစတင်ကလေးကဒီလိုရလက်ထွက်လာမယ်ဆိုတာကိုတော့ခံမှန်းထားခဲ့ကြပြီးသားပါ။ဒါပေမဲ့လည်းဦးနေချုပ်မာကဲရဲ့အာနာယခရစ်စတန်ဒီမိုကရက်စီပါတီဟာခံမှန်းခဲ့တာတဲ့နည်းရည်တွေလျော့သွားပြီးလက်ရဆုံးပါတီကတော့ခံမှန်းထားတာတဲ့နည်းရည်တွေပိုရတဲ့ပုံရှိပါတယ်။မဲယုံထွက်ကောက်ယူတဲ့စတန်ဒီပေါ်မှာအခြေခံပြီးမဲယုံနေပိတ်ပြီးတင်ကြခင်မှာထုတ်ပြန်တဲ့ပုံမှန်အဖြစ်အတော်လေးယုံကြည်လို့ရတဲ့ခံမှန်းချက်တွေကမစ်မာဂရက်ရဲ့အာနာယခရီးယန်ဒီမိုကရက်တစ်ယူနီယံ CDU နဲ့သူတို့ရဲ့မိဖက်ပါတီခရီးယန်ဆိုရှယ်ယူနီယံ CSU ပါတီနဲ့ပေါင်းကမဲရည်အတွက်32.500ခန့်လုံးရပါတယ်။ဒါကြောင့်လဲမစ်မာဂရက်ဟာသူတို့ကပါစီဒီဂရီကဆိုရင်တက်တန်းလေးချင်းစက်တိုက်ဝန်ကြီးချုပ်ဖြစ်သူ3ဦးလည်းမှာသူဥပါဝင်ဖြစ်သွားတော့မှာပါ။စစ်တမ်းကောက်ယူသူတွေက CDU CSU ပါတီနဲ့ပေါင်းမဲရည်အတွက်36ကနေ39ရာခိုင်နှုန်းထိရမယ်လို့ခန့်မှန်းခဲ့ကြတာပါ။ CDU ပါတီရတဲ့မဲရည်အတွက်ကနေသွားပြီးဂျာမီနိုင်ငံရဲ့အငင်းပွားပွဲလက်ရာစွန်းလူအများကြိုက် Alternative for Germany လို့ခေါ်တဲ့ PFD ပါတီကခံမှန်းထားတဲ့နယ်ပူရသွားတာကြောင့် Miss Merkel ရဲ့အောင်ပွဲဟာအပြည့်အဝဖြစ်တဲ့အနေအထားမျိုးတော့မဟုတ်ပါဘူး။ PFD ပါတီဟာဂျာမန်လွှတ်တော်မှာအမှန်နေရာရဖို့လိုအပ်တဲ့900ခန့်လုံးမဲအရေးအတွက်ကိုအသာလေးပဲကျော်ပြီး 73.400 ခန့်လုံးတိရမယ်လို့မဲယုံထွေကောက်ယူတဲ့စစ်တမ်းတွေကကြားနေပါတယ်။